ဟုတ်ကဲ့ပါ88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုထိကျွတ်တယောက်မိခင်တော်မိမိလေးကွယ်လွန်ခဲ့တဲ့ရက်လည်ဖြစ်သူထိမ့်သိမ့်ခံနေရတဲ့အင်းစိန်ထောင်ထဲမှာစွန့်ကပ်ဒါနပြုခွင့်ရခဲ့တာပါဒီလိုမိခင်ဖြစ်သူအတွက်ဘာသာရေးအခမ်းအနားပြုလုပ်ခွင့်ရခဲ့တဲ့အကြောင်းကို88မျိုးဆက်ကျောင်းသားများဖွဲ့ကမနီလာတိုင်ကပြောပြရမှာတော့
ကိုထိကျွတ်မိခင်အမေတော်မိမိလေးရဲ့သာဗနာကိုကိုထေးကျွဲကလိုက်ပါပို့ဆောင်ခွင့်မရခဲ့ဘူးဒါပေမဲ့ကိုထေးကျွဲကိုဟိုအမေဆုံးပြီးတော့30ရက်နေ့မှာကိုထေးကျွဲကိုထောင်အားထုတ်ပြီးတော့ကိုထေးကျွဲကိုအမေကိုပေးတွေ့တယ်လို့အမေရဲ့ဟိုရုပ်ကလပ်ကိုပေးတွေ့တယ်လို့ကျွန်မတို့သိရပါတယ်ရက်လည်တဲ့နေ့မှာလဲထောင်အားနေပြီးတော့ထောင်ရဲ့အစီအစဉ်နဲ့ဖုန်းကြီးနေပြင်ပြီးတော့တရားနာခွင့်အမေရဲ့ရက်လည်လုပ်ခွင့်ရတယ်လို့လဲကျွန်တော်မိသားစုတွေကနေသင်ကြားသိရပါတယ်ရှင
်ဒီလိုထောင်ထဲမှာခွင့်ရေးတချို့ရရှိလာနေတယ်ဆိုတော့နိုင်ငံရေးလှုပ်ရှားသူတွေအပေါ်အာဏာပိုင်တွေဘက်ကဆက်ဆံမှုတွေတိုးတက်ကောင်းမွန်လာတာလားမနီလာသိန်းကတော့အခုလို့ဆိုပါတယ်
ခုလိုအနေထားတွေကိုကြည့်ချင်အဖြစ်ဒါအစုသဘောဆောင်တဲ့ကောင်းတဲ့လက္ခဏာလို့ကျမတို့ဆိုလိုလို့ရပေမဲ့အခုဖန်ဆီးထားတဲ့လူတွေဟာတကယ်အပြစ်ရှိတဲ့လူတွေမဟုတ်ပဲနဲ့အရင်တည်းကဖန်ဆီးဖို့မလိုအပ်ပဲဖန်ဆီးချင်းခံနေရတဲ့လူတွေဖြစ်ပါတယ်အဲ့အတွဲအခုဖန်ဆီးထားတဲ့လူတွေကိုလည်းပြန်လွှတ်ပေးလိပြန်လွှတ်ပေးလို့ရှိရင်တော့အကောင်းဆုံးပဲပေါ့နော်ဆက်လက်ဖန်ဆီးမှုတွေလည်းရပ်တန့်သွားမယ်ဆိုလို့ရှိရင်တကယ်အပြစ်သဘောဆောင်တဲ့ကောင်းတဲ့လက္ခဏာတွေပို့မှုပြီးတော့ဟိုဖော်ဆောင်လာတယ်လို့ကျမတို့အနေနဲ့ပြောလို့ရပါတယ်ရှင်
ဒီချိန်ထဲမှာပဲအတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေပေါ်ဆက်လက်ဖမ်းဆီးမှုတွေရှိနေသေးတယ်လို့ဖမ်းဆီးမှာကိုစိုးရင်ရတဲ့အတွက်တိတ်ဆောင်နေသူတွေကိုလည်းအာဏာပိုင်တွေကအပူတွေလိုက်လံဖမ်းဆီးဖို့ကြိုးပမ်းမှုတွေရှိနေတုံးပဲလို့အာဏာပိုင်တွေရဲ့ဖမ်းဆီးမှုကနေကိုယ်တိုင်တိတ်ဆောင်နေရတဲ့မနီလာတိုင်းကဆိုပါသေးတယ်
တိန့်ဆောင်နေတဲ့လူတွေကိုတော့မှအခုသူတို့တွေဟာအခုတည်းကလိုက်လံဖန်ဆင်းမှုတွေကလှုပ်ဆဲပါပဲအဥပမာပြောပြရလို့ရှင်မဖြစ်ဘူးသိင်းရဲ့အဖေဇာပနာအဖေမဆုံးခင်လည်းရလဲမဖြစ်ဘူးသိင်းဟာအဖေရဲ့ဇာပနာအဖေကိုကျမ်းမာရေးမကောင်းလို့လာကြည့်မလားဆိုပြီးစိတ်ဟုံအောင်မှအုံနဲ့ချင်းနဲ့ကိုစောင့်နေကြတာမျိုးတွေနောက်ဆုံးအဖေနေမကောင်းတဲ့ဖခင်ရဲ့အခန်းထဲအထိဝင်ရောက်ဟိုဟိုဒီကိုသူတို့တွေစူးစမ်းလာတာကိုသိရတယ်နောက်ဆုံးအဖေရဲ့သာသနာမှာလည်းသူတို့တွေဟာအုပ်စုဖွဲ့ပြီးတော့အဲ့လိုမျိုးစောင့်နေတာမျိုးတွေရာဇဝတ်သားတယောက်ကိုလိုက်လံဖမ်းဆီးတယ်လို့အပူတစ်ပြင်းလုပ်နေတာမျိုးတွေကျမတို့တွေ့ရတယ်တိမ်းဆောင်နေတဲ့သူကိုလည်းတိမ်းဆောင်နေတဲ့လျောက်သူတို့မှအလုံးမဲ့ပေးပဲလုံခြုံရေးတွေတင်းတင်းကျပ်ကျပ်နဲ့လိုက်လံဖမ်းဆီးမှုတွေကိုအပူတစ်ပြင်းလိုက်လုပ်နေတာကိုလည်းတွေ့ရပါတယ်ရှင်ဆက်လက်ဖမ်းဆီးမှုတွေကလည်းဒီရက်ထဲရက်ပိုင်းအတွင်းမှာလည်းပြည့်ပြတ်သွားတာတွေလည်းအများကြီးရှိပါတယ်ဖမ်းဆီးခံရတဲ့လူတွေလည်းရှိပါတယ်
မကြသေးရင်ရက်တွေအတွင်းကလည်းရန်ကုန်မြို့မှာပဲဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူအ ਨੇ ဆုံးလူ9ဦးကိုအာဏာပိုင်တွေကဖမ်းဆီးခဲ့တာပါဖမ်းဆီးခံလိုက်ရသူတွေထဲမှာတော့ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌဟောင်းကိုတင်ဆန်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်ကကိုမြတ်ဆန်တို့လည်းပါဝင်ခဲ့တာပါခင်ဗျာ